ရခိုင်ပြည်နယ်မှာအင်တာနက်ပြန်ဖွင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်၃ကိုဒီကနေ့ပဲတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမနေ့ကစက်တင်ဘာ9ရက်နေ့ကရခိုင်ပြည်နယ်မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်၃ဖြစ်တဲ့ကိုကျော်နိုင်ထီကိုဦးသိန်းနိုင်ကိုတူတူအောင်တို့၃ကိုစစ်တွေမျိုးအမှတ်၁ရေစကန်ကထိန်းသိမ်းခေါ်ဆောင်သွားပြီးဒီကနေ့မှာတော့စစ်တွေမျိုးတရားရုံးမှာတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်သူတို့၃ကရခိုင်ပြည်နယ်မှာအင်တာနက် 4G စနစ်ပြန်ဖွင့်ပေးဖို့နဲ့လက်ရှိ NLD အစိုးရကိုအယုံကြည်မရှိတဲ့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတာလို့ပြောထားပါတယ်ဒီကနေ့တရားစွဲဆိုလိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကျောင်းသားတမကရဲ့တန်တမာဆက်ဆံရေးတာဝန်ခံကိုတော်စင်ထွန်းကတော့
ဟုတ်ကဲ့လာလာကျွန်တော်တို့နောက်ဆုံးတည်ထားရတာကျွန်တော်တို့ဒီပုံမှန်ဆန်ကပေါ့တဘောဘေးရန်ကြီးဆန်ကဥပဒေနဲ့ပဲဆွဲဆက်တင်ထားတယ်လို့သိရတော့ဗျ။တရားရုံးကနေရှုပ်ရဲရမယ်နှစ်ပတ်ယူသွားတယ်ဗျ။အော်အဲ့ဒါကတော့ကျွန်တော်တို့တရားရုံးကနေတည်ရတာပါဗျ။ကျွန်တော်တို့ဒီကျွန်တော်တို့ဂျာမန်ရဲ့တရားရုံးရှိမှအခုရှိနေတော့မှာဗျ။
ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ကျောင်းသားတမကအဖွဲ့ဝင်တွေဟာဖမ်းဆီးခံထားသူ၃ကိုတွေ့ခွင့်ရဖို့အတွက်အမှတ်၁ရေစကန်ရှိမှာစောင့်ဆိုင်းနေပေမဲ့တွေ့ခွင့်မရခဲ့ပါဘူး။ဖမ်းဆီးခံထားရသူတွေနဲ့ကိစ္စကိုဖြေရှင်းပေးဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်ရဖို့လဲကြိုးစားနေကြပါတယ်။ရခိုင်ပြည်နယ်ပြည်မန္တလေးမြို့မှာလည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကမန္တလေး84-32လမ်းကနေဈေးကျွနိုင်စဉ်အထိချီတက်လမ်းလျှောက်ပြီးရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်ရတဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တူဦးဖြစ်တဲ့ကိုကျော်တီဟရဲကျော်က
ရခိုင်ဒေသကပြည်သူလူတွေကျောင်းသားတွေနဲ့ကျွန်တော်တို့ကတားရဲ့အစီအကြောင်းဗဒမြောက်ဘွဲချုပ်တွေနဲ့ကတားရဲ့ရက်ဒီကောင်ဟိုပြတာဖြစ်ပါတယ်။ကျွန်တော်ပြရတော့အဓိကတော့ဒီလက်ရှိရခိုင်မှာကဒီစစ်ဘေးရောကျွန်တော်ကပ်ဘေးရောရေဆိုင်နေရဖြစ်တယ်။အဲဒီကာလမှာဒီဟိုဟာစစ်တပ်ကနေပြီးတော့လက်ရှိကပ်ဘေးကာလအကြောင်းပြုပြီးတော့ကျွန်တော်တို့ဒီရခိုင်ဒေသပြည်သူလူတွေကိုဖိနှိပ်မှုတွေလုပ်နေတယ်။အဲပြီးတော့ကျေးရွာတွေကကျွန်တော်တို့ဒီစံမတ်မီးရှို့တာတွေဖြစ်တယ်ပေါ့အဲ့ဒီကာလတွေကျွန်တော်တို့ကပြည်ထောင်စုကောက်ကွက်ရှုတ်ချတယ်အဲပြီးတော့ဒီရခိုင်ဒေသကလူလူနဲ့ကျွန်တော်တို့ဒီတောင်သားတွေဟာတိုင်းတိုင်းနဲ့ကျွန်တော်တို့တောင်သားတွေဟာအတသားတဲ့ချီချီကြောင်ပြကျင်နေတဲ့အတွက်ကျွန်တော်တို့ကဒီလိုလောရတာဖြစ်ပါတယ်
ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေကဆက်ဖြစ်နေသေးရှိပြီးဒီသတင်းမှတ်ထဲမှာပဲမြေပုံမြို့မှာလက်နက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတူကလေးနှစ်ဦးနဲ့အမျိုးသားသူတေဆုံးခဲ့ပါသေးတယ်ခင်ဗျာကျွန်တော်ထောင်ခံပါ